မနေ့ကစူပါ Tuesday ရွေးကောက်ပွဲနေ့မှာပြည်နယ်20ကျော်ကမဲဆန္ဒရှင်တွေကမဲပေးခဲ့ကြပြီးတဲ့နောက်ဒီမိုကရက်ပါတီဘက်မှ Hillary Clinton နဲ့ Barack Obama တို့နှစ်ယောက်သူမသားကိုမသားတိတ်မကွာလားပြီးမဲ့ Republican Party ဘက်မှာတော့ John McCain ကသူ့ပြိုင်ဘက်တွေဖြစ်တဲ့ Mitt Romney နဲ့ Mike Huckabee တို့အပေါ်မဲအများပြားနဲ့အနိုင်ရခဲ့ပါတယ် Mike O'Sullivan သတင်းပေးပို့ထားတာကိုဦးထွန်းအောင်ကဆက်ပြီးတင်ပြပေးမှာပါ
ဟုတ်ကဲ့အထက်လွှတ်တော်အမတ် John McCain ကနယူးယောက်၊နယူးဂျာစီ၊ကယ်လီဖိုးနီးယားနဲ့တချို့အရေးကြီးတဲ့တခြားပြည်နယ်တွေမှာအနိုင်ရခဲ့ပါတယ်။အကြိတ်အနည်းရှင်ပြန်ရတဲ့အမျိုးသားပနာမရွေးကောက်ပွဲမှာအရေးကြီးတဲ့အောင်ပွဲတွေရခဲ့တယ်လို့သူကဆိုလိုက်ပါတယ်
။ We've won primaries in the West, the South, the Midwest and the Northeast.
ကျွန်တော်တို့အနောက်တောင်အနောက်အလယ်နဲ့အရှေ့မြောက်ပိုင်းတွေကပနာမရွေးကောက်ပွဲတွေမှာအနိုင်ရခဲ့ပါတယ်။ကျွန်တော်အနိုင်မရနိုင်ဘူးလို့ပြောဆိုတာကိုကျွန်တော်ဘယ်လို့မှမပြောလို့ခြင်းပေမဲ့နောက်ကနေလိုက်လာပြီးအနိုင်ရတာကိုကျွန်တော်ကျေနပ်ပါတယ်ကျွန်တော်တို့ဟာအမေရိကန်သမ္မတအတွက်တင်မြှောက်ခံရဖို့ Republican Party ရဲ့ရှေ့ကပြေးနေသူအဖြစ်ဒီကနေ့ညကစပြီးယူဆရတော့မယ်လို့ McCain ကပြောကြားပါတယ်ဒီမိုကရက်တစ်ပြိုင်ပွဲမှာအထက်လွှတ်တော်အမတ် Hillary Clinton ကသူ့ဌာနေပြည်နယ်နယူးယောက်အနီးနားကနယူးဂျာစီဒီမကတခြားပြည်နယ်တွေမှာအဓိကအနိုင်ရခဲ့ပါတယ
်
ဒီညမှာစံချိန်တင်လောက်တဲ့အရေးအတွက်မဲဆန္ဒရှင်တွေကသမိုင်းတွင်မို့တယ်မဟုတ်ဘဲနဲ့အမေရိကန်ပြည်လဲထူထောင်မှုမဲပေးခဲ့ကြတာပါအမေရိကန်စမိုဝါနယ်မြေအာကန်ဆက်ပြည်နယ်မန်ဆာချူးဆက်ပြည်နယ်နယူးဂျာစီပြည်နယ်အိုကလာဟိုမာပြည်နယ်တန်နက်စီနဲ့ဒီကြီးမားတဲ့နယူးယောက်ပြည်နယ်ကလူတွေမဲပေးခဲ့ကြတာပါ
Hispanic လို့ခေါ်တဲ့တောင်အမေရိကနယ်ပွားအမေရိကနိုင်ငံသားတွေရဲ့မဲအထောက်အကူအဖြစ် Clinton ကကယ်လီဖိုးနီးယားမှာအနိုင်ရခဲ့ပါတယ်ဒီပြည်နယ်ကပါတီနှစ်ခုစလုံးအတွဲသမ္မတလောင်းတင်မြှောက်ရေးအမျိုးသားညီလာခံတွေမှာကိုယ်စားလှယ်မဲအများဆုံးပေးဆောင်ပါလိမ့်မယ်ဒါပေမဲ့တခြားပြည်နယ်အများအပြားလာတူကယ်လီဖိုးနီးယားကိုယ်စားလှယ်တွေကိုသမ္မတကိုယ်စားလှယ်လောင်းတွေကအနိုင်အရှုံးအတိုင်းဝေဖုန်ကြခွဲဝေယူရပါလိမ့်မယ်။ကလင်တင်ရဲ့ဒီမိုကရက်တစ်ပြိုင်ဘက်အထက်လွှတ်တော်အမဘရိုက်အိုဘားမားကသူ့ရဲ့ဌာနေပြည်နယ်အယ်လိုနိုင်းနဲ့အယ်လဘားမားဂျော်ဂျီယာလိုတောင်ပိုင်းပြည်နယ်တွေနဲ့အနောက်ပိုင်းပြည်နယ်များဖြစ်တဲ့ကိုလရာဒိုနဲ့ယူတာမှာအဓိကအနိုင်ရခဲ့ပါတယ်
။ Our time has come.Our movement is real.
ကျွန်တော်တို့ရဲ့အချိန်အခါရောက်လာပါပြီ။ကျွန်တော်တို့ရဲ့လှုပ်ရှားမှုဟာစစ်မှန်ပြီးအမေရိကန်ပြောင်းလဲလာတော့မယ်လို့အိုဘားမားကပြောပါတယ်။ Republican Party ဘက်မှအုပ်ချုပ်ရေးမှူးဟောင်း Mitt Romney က Utah, Colorado နဲ့ Montana ပြည်နယ်တွေအပါအဝင်သူ့ဌာနေပြည်နယ် Massachusetts မှာအောင်ပွဲခံခဲ့ပါတယ်
။ One thing that's clear is this campaign is going on.
အခုကတော့သိကြပါတယ်။အရာကမဲဆွဲပွဲတွေဆက်လုပ်သွားမှာပဲဖြစ်တယ်လို့ Romney ကပြောပါတယ် Republican Mike Huckabee ကသူအုပ်ချုပ်ရေးမှူးအဖြစ်ထမ်းဆောင်ခဲ့တဲ့ဌာနေ Arkansas ပြည်နယ်နဲ့တောင်ပိုင်းပြည်နယ်များဖြစ်တဲ့အနောက် Virginia, Alabama, Georgia နဲ့ Tennessee ပြည်နယ်တွေမှာအနိုင်ရခဲ့ပါတယ်။ဒီချိန်ကနှစ်ချင်းခရိယံ Baptist ဘုန်းကြီးဖြစ်သူ Huckabee မှာငွေကြေးရန်ပုံငွေအကန့်အသတ်ရှိနေပေမဲ့လို့လည်းသူအနိုင်မရဘူးလို့ဆိုတဲ့ဝေဖန်သူတွေကိုစိန်ခေါ်လိုက်ပါတယ်
။ Over the past few days, a lot of people have been trying to say,
လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းလူအတော်များများကဒါဟာလူနှစ်ဦးရှင်ပြိုင်တဲ့ပြိုင်ပွဲရဲ့လို့ပြောဆိုနေကြပါတယ်ခမည်းတော်သိတဲ့အတိုင်းပါပဲကျွန်တော်ရှင်ပြိုင်နေဆဲရှိတယ်လို့ဟက်ကဘီးကပြောကြပါတယ်မေရီလန်ဗာဂျီးနီးယားနဲ့ဝါရှင်တန်ဒီစီမှာဖေဗရူလာ12ရက်နေ့နဲ့အိုဟိုင်ယိုနဲ့တက်ကဆစ်ပြည်နယ်တွေမှာသမ္မတကိုယ်စားလှယ်လောင်းပနာမရွေးကောက်ပွဲတွေဆက်လုပ်သွားဖို့ရှိပါတယ်ခမည်း